မင်္ဂလာပါရှင် VOA American Band ရဲ့2020ခုနှစ်မတ်လ12ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19 19 25ရုံးနဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မော်ပါရှင်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်ချနေကစပြီးတော့ဝင်ခွင့်မပြုဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ဂျပန်နိုင်ငံကတော့ဇူလိုင်မှာကျင်းပမယ့်နွေရာသီအိုလံပစ်အားကစားပွဲတွေကိုဖြတ်ဖို့အစီအစဉ်မရှိဘူးလို့ပြောကြားခဲ့ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်သွယ်မေးမြန်းချက်တွေသတင်းလာရတဲ့မှာနိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ဖို့အချင်းချင်းညှိနှိုင်းဆောင်ရွက်ကြဖို့အတွက်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ကဒီကနေ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီအစည်းအဝေးမှာပြောခဲ့ပါတယ်။နိုင
်ငံရေးဒီမဲ့ဝိုင်းရုံနဲ့ဆိုင်ကြီးမှာတော့အပေးယူ short နဲ့လုံနိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။
ဒီသတင်းနဲ့အတူနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခြင်းအရေးပေါ်ကာလမှာတက်မတော့ဒီကျင်းပဖို့27ရာစုပင်လုံကြီးလာကမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ညှိနှိုင်းဆောင်ရွက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ရခိုင်ပြည်နယ်တွင်းရာတိုက်ပွဲတွေကြောင့်စစ်နဲ့ရိခါပြက်လက်နေတဲ့အခြေအနေစတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမဲ့ခီးသည်တွေကိုတောက်ကြနေကစပြီးတော့ရက်30အတွင်းဝင်ခွင့်မပြုဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကိုကြားခံပေးမဲ့အစီအစဉ်တွေကိုဗုဒ္ဓဟူးနေ့ညတုန်းကတနိုင်ငံလုံးကိုထုတ်လွှင့်တဲ့မင်ကွန်းမှာသမ္မတထရမ့်ကပြောကြားသွားခဲ့တာဖြစ်ပါတယ်
။ To keep new cases from entering our shores, we will be suspending all travel from Europe to the United States for the next 30 days.
အမေရိကန်ကတဲကိုရောဂါဖြစ်နေသူတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့နောက်ရက်30အတွင်းမှာဥရောပကနေအမေရိကန်စီခီးသွားလာမှုအားလုံးကိုရပ်ဆိုင်းထားမယ်လို့သမ္မတထရမ့်ကြေညာခဲ့တာဖြစ်ပါတယ်။တောက်ကြနေ့သကောင်ချိန်မှာစတင်အသက်ဝင်မဲ့ဒီကန့်တက်ချက်ဟာလိုအပ်တဲ့ဆေးစစ်မှုတွေလုပ်ထားတဲ့အမေရိကန်နိုင်ငံသားတွေမပါဝင်သလိုအခြေအနေပေါ်မူတည်ပြီးအပြောင်းအလဲရှိနိုင်တယ်လို့သမ္မတရဲ့မင်ကွန်းထဲမှာပြောကြားသွားပါတယ်။အမေရိကန်လာတာကန့်တက်တဲ့အထက်မှာဗြိတိန်နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံငယ်နေစည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပရှန်ကန်26နိုင်ငံစီပြီးခဲ့တဲ့14ရက်အတွင်းရောက်ခဲ့သူတွေကိုအမေရိကန်တဲကိုဝင်ခွင့်မပြုဘူးလို့အေမျိုးတော်ကြေညာချက်မှရှင်းထားပါတယ်။အမေရိကန်နိုင်ငံသားတွေဆိုရင်တော့ဂျိုတင်ဆေးစစ်မှုတွေလုပ်မဲ့သတ်မှတ်လေးစိတ်တွေကနေအမေရိကန်ကိုလာရမယ်လို့ပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်ပွားမှုကိုကမ္ဘာအနှံ့ပြန့်နှံ့တဲ့ကာယရောဂါအဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကကြေညာခဲ့ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုကခုလိုမျိုးခီးသွွားအကန့်အသတ်တွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။အခုဆိုရင်ဗိုင်းရပ်စ်ကိုကူးစက်နေတဲ့ကမ္ဘာနိုင်ငံပေါင်း118နိုင်ငံရှိနေပြီးတော့ကူးစက်သူ32,000ကျော်သေဆုံးသူ4,600ထဲမှလည်းရှိပါတယ်။ဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တဲ့တရုတ်နိုင်ငံမှာနောက်ထပ်ပိုးကူးသူအရေအတွက်ကြာဆင်းနေပေမဲ့ကမ္ဘာမှာပိုးကူးသူဒုတိယမြောက်အများဆုံးဖြစ်နေတဲ့အီတလီနိုင်ငံမှာတော့ကူးစက်သူတွေတိုးလာနေပါတယ်။မလို့အပ်ဖဲတနည်းအားကနေတနည်းအားသွားလာတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ပိတ်ထားတဲ့အီတလီနိုင်ငံမှာအစားအသောက်ရောင်းတဲ့စူပါမားကတ်တွေဈေးဆိုင်တွေကလွဲလို့စားတောက်ဆိုင်တွေအရက်ဘားတွေစပယ်ညှက်ဆိုင်တွေအားလုံးကိုပိတ်ဖို့ဝန်ကြီးချုပ်ကဒီကနေ့ထပ်ပြီးတော့ကြေညာခဲ့ပါတယ်
။ Guatemala နဲ့ El Salvador နိုင်ငံတွေကလည်းဥရောပနိုင်ငံတွေကနေသူတို့စီကိုလာတဲ့လူတွေကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ကမ္ဘာတစ်ဝှမ်းမှာ Coronavirus ကူးစက်ရောဂါပြန့်နှံ့နေတာကိုကာကွယ်တဲ့အနေနဲ့အခုလိုတနည်းငယ်ချက်လှုံ့ဆော်လိုက်တာဖြစ်ပြီးတော့တဟာ Latin America နိုင်ငံတွေကပထမဆုံးလှုံ့ဆော်လိုက်တဲ့နိုင်ငံတွေဖြစ်ပါတယ်။El Salvador နိုင်ငံမှာ Coronavirus ပိုးကူးစက်ခံထားတယ်လို့အတည်ပြုထားတာမရှိမဲလဲ El Salvador သမ္မတကဗုဒ္ဓဦးနေမှာအခုလိုအမိန့်ထုတ်ပြန်လိုက်တာပါဥရောပနိုင်ငံတွေကလူတွေကိုပြည်ဝင်ခွင့်ကိုအခုကစပြီး27ရက်ကြာပိတ်လိုက်မှာဖြစ်ကြောင်းကမ္ဘာတစ်ဝှမ်းမှာဒီ virus ပိုးကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်ဆေးအသစ်ရှာဖွေတွေ့ရှိတာတွေဒါမှမဟုတ်ကုသမှုတွေအခြေအနေပိုကောင်းလာမယ်လို့မျှော်လင့်ကြောင်း27ရက်လွန်သွားရင်တော့အခုလိုပြည်ဝင်ခွင့်ပိတ်ထားတာတွေကိုပြန်ရုပ်သိမ်းနိုင်လိမ့်မယ်လို့ El Salvador သမ္မတ ဘုခေလီကပြောပါတယ်တကယ်လို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတာရှိလာခဲ့ရင်လည်းစစ်ဆေးသက်ခံကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူတွေကိုတည်တံ့ခွဲထားတဲ့နေရာဖြစ်အသုံးပြုဖို့နဲ့ကျောင်းတွေကိုလည်း32ရက်ကြာပိတ်ပစ်ဖို့ကိုသမရဘုခေလီကအမိန့်ထုတ်လိုက်ပါတယ်လက်တင်အမေရိကနိုင်ငံတွေကအနည်းဆုံးနိုင်ငံ12နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပြီးတော့လူပေါင်း160ကျော်ရှိပါတယ်အာဂျင်တီးနားနိုင်ငံမှာတစ်ယောက်နဲ့ပနားမနိုင်ငံမှာတစ်ယောက်သိဆုံးထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုပြဿနာရဲ့ကရက်ကြောင့်အာရှအစုဆရာဈေးကွက်တွေကမကမဖြစ်နေတာမှဒီကနေ့မှလည်းအစုဆရာဈေးတွေထပ်ပြီးတော့တည်တည်တသာကျဆင်းနေပါတယ်။ဩစတြေးလျအစုဆရာဈေးကွက်မှာဈေးတွေ9ရာခိုင်နှုန်းကျော်ထိုးကျခဲ့တယ်လို့ဂျပန်နီကေးအညွှန်းကိန်းကလည်း 4.4 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ဟောင်ကောင်ဟန်ဆန်အညွှန်းကိန်းဈေးကလည်း 3.9 ရာခိုင်နှုန်း၊ရှန်ဟိုင်းကွန်ပိုစစ်အညွှန်းကိန်းဈေးက 1.5 ရာခိုင်နှုန်းနဲ့ဈေးပိတ်ပါတယ်။ဥရောပဈေးကွက်တွေမှာလည်းဈေးတွေကျနေပါတယ်။လန်ဒန်ဖတ်စီအညွှန်းကိန်းဈေးအပါအဝင်ဂျာမနီပြင်သစ်စပိန်တို့ကအဓိကဥရောပအစုရှယ်ယာတွေရဲ့ဈေးတွေကလည်း600ခိုင်နှုန်းကျော်ဈေးကျခဲ့ပါတယ်။ဗဟုထုနေတုန်းကဒီ American Wall Street အစုရှယ်ယာဈေးကွက်မှာအဓိကအစုရှယ်ယာဈေးတွေ900ခိုင်နှုန်းကျော်ကျဆင်းခဲ့ပြီးတဲ့နောက်အခုလိုမျိုးအာရှနဲ့ဥရောပအစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေတာပါ။ American ဈေးကွက်ပါဒီကနေ့ထပ်ပြီးတိတိတတ်တတ်ကျဆင်းနိုင်တယ်လို့ကြိုတင်ခန့်မှန်းမှုတွေရှိပါတယ်။ဒေါ Jones အညွှန်းကိန်းတန်ဖိုးဆိုရင်စုစုပေါင်း20ရာခိုင်နှုန်းထက်မနည်းကျဆင်းသွားခဲ့တာကြောင့်ဈေးကွက်ကျွမ်းကျင်သူတွေပြောနေတဲ့ Bear Market ဈေးကွက်အစုရှယ်ယာတွေထုတ်ရောင်းတဲ့အခြေအနေကိုရောက်ခဲ့ပါတယ်။မလ2009ခုနှစ်ထဲကစပြီးတော့အစုရှယ်ယာတွေအဝယ်လိုက်လို့ Bull Market ဈေးကွက်ဖြစ်တဲ့အခြေအနေအဆုံးသတ်သွားပြီလို့ကျွမ်းကျင်သူတွေကပြောနေကြပါတယ်။
အမေရိကန်က Oscar Academy ဆုရှင်ရုပ်ရှင်မင်းသား Tom Hanks ကသူနဲ့သူ့ရဲ့ဇနီး Rita Wilson တို့ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ Australia နိုင်ငံမှာကြေညာလိုက်ပါတယ်။သူနဲ့သူ့ရဲ့ဇနီးဖြစ်တဲ့ဒီအဆိုတော်ရုပ်ရှင်မင်းသမီး Rita Wilson တို့ဟာ Australia နိုင်ငံ Gold Coast တက္ကသိုလ်ဆေးရုံမှာတည်တံ့ခွဲပြီးတော့ကုသမှုခံယူနေပြီးတော့သူတို့ဟာအေးမီပြီးတော့ကိုပူချိန်တက်တာကိုလက်ကိုက်ခဲတာပင်မနှွမ်းနေပြီးဖျားနာခဲ့တာကြောင့်သွားစစ်ခဲ့တာဖြစ်တဲ့ဆိုပြီးတော့ Tom Hanks ကပြောပါတယ်။Elvis biopic ရုပ်ရှင်ရိုက်ကူးရိုက်ကိုပိတ်ထားလိုက်ပြီးဆိုတာကိုသူ့အနေနဲ့အတည်ပြုနိုင်ကြောင်းနဲ့ခေါင်းဆောင်မင်းသား Tom Hanks ကလည်းဂိုးကုတ်ဆေးရုံမှာတက်နေပြီးတော့သူ့ကို14ရက်ကြာအဲ့မှာတည်တံ့ခွဲထားမှာဖြစ်ပြီးသူတို့အနေနဲ့ဒီ Tom Hanks နဲ့ဇနီးအတွက်အကောင်းဆုံးဆုတောင်းပေးနေပြီးတော့ဆေးရုံကလည်းကုသမှုတွေအကောင်းဆုံးပေးနိုင်မယ်လို့ယုံကြည်ထားကြောင်းဂိုးကုတ်မျိုးတော်ဝန်ကပြောပါတယ်အသက်63နှစ်အရွယ် Tom Hanks ကတော့သူ့အနေနဲ့အများပြည်သူကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်လိုအပ်တဲ့အတိုင်းစံသစ်စေးတာတွေတည်ဆန့်ခွဲနေတာတွေကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒါပြင်သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေအနေနဲ့လည်းဘယ်သူနဲ့မှမထိတွေ့ပဲကိုယ့်ဘာသာကိုယ်တည်ဆန့်ခွဲပြီးနေထိုင်ကြဖို့ Australia အာဏာပိုင်တွေကပြောထားပါတယ်။ Australia နိုင်ငံမှာ Coronavirus ကူးစက်ခံထားသူ120ကျော်ရှိပြီးတော့3ယောက်သေဆုံးထားပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683လိုင်းဒိုမီတာ19 kHz 15563နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ခြားသာပြည်နဲ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အီရတ်နိုင်ငံဘက်ဒက်မြို့တော်ကနိုင်ငံကပူးပေါင်းတပ်တွေအခြေစိုက်တဲ့ကမ်တာဂျီအခြေစိုက်စခန်းအပေါ်ရော့ကက်ဒုံးတွေနဲ့တိုက်ခိုက်မှုအတွင်းအမေရိကန်တပ်ဖွဲ့ဝင်2ယောက်ဗြိတိန်တပ်ဖွဲ့ဝင်1ယောက်သေဆုံးသွားပါတယ်။ထရက်ကားတစ်စီးကိုစစ်သွေးကြွတွေကဒုံးပြင်ဆင်လို့ပြင်ဆင်ပြီးတော့ကက်ချူရှာအမျိုးအစားရော့ကက်ဒုံးကြီး30နဲ့ဗိုလ်ထုနေညာပိုင်းတော့ကပြစ်ခတ်ခဲ့တာမှာ18ခုထိမှန်ခဲ့တယ်လို့အမေရိကန်နဲ့အီရတ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စစ်သည်နှစ်ယောက်သေဆုံးတယ်ဆိုတာကိုအရှေ့လေပိုင်းဆိုင်ရာအမေရိကန်တပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးဘီလ်အာဘင်ကအတင်ပြပါရယ်ဆယ်နှစ်ယောက်ထိခိုက်ဒဏ်ရာရခဲ့တာမှာအမေရိကန်ရဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေအပြင်ကွန်ထရက်တာတယောက်လည်းပါပါရယ်ဒီတိုက်ခိုက်မှုဟာဘယ်သူလက်ချက်ဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကလောလောဆယ်မပြောသေးဘဲစုံစမ်းစစ်ဆေးမှုတွေလုပ်နေဆဲဖြစ်တယ်လို့သာပြောပါရယ်
တာလီဘန်ဘောင်ကျင်းသားထောင်ပေါင်းများစွာကိုအာဖဂန်စစ်ဘက်ကကန့်သတ်ချက်တွေနဲ့ပြန်လည်ပေးဖို့ဆုံးဖြတ်ချက်ပေါ်မှာတာလီဘန်အဖွဲ့ကလက်မခံဘဲပယ်ချလိုက်ပါတယ်။ဒါဟာတာလီဘန်အဖွဲ့နဲ့အမေရိကန်ကြားဂျာကင်ကလက်မှတ်ရေးထိုးထားတဲ့သဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့လည်းတာလီဘန်အဖွဲ့ကပြောလိုက်ပါတယ်။အာဖဂန်သမားအက်စရက်ဂါနီကစနေနေ့ကစတင်ပြီးတော့ဖမ်းထားတဲ့ဒီတာလီဘန်သဘုံတိုက်ခိုက်ရေးသမားတွေကိုတဆင့်ချင်းစီအုပ်လိုက်ခွဲပြီးတော့လွတ်ပေးဖို့အမိန့်ထုတ်လိုက်ပြီးတဲ့နောက်မှာတာလီဘန်ဘက်ကဗိုလ်ထုနဲ့မှာတုံ့ပြန်ခဲ့တာပါ။ဒါပေမဲ့လည်းတာလီဘန်အကျဉ်းသားတွေကိုလွတ်ပေးဖို့ကိစ္စကအခြေအနေတွေပေါ်မှာမူတည်တယ်လို့အာဖဂန်သမားပြောခွင့်ရစာဒစ်စာဒီကီကအခုလိုပြောပါတယ
်။ဘာရဇဟိုင်းရဲ့ညကစောရပိုင်းစတ် zindani tale 22 suniyat ke
taliban chin da 1500 ko masla saliya ni ga sa bi lo pe daw ma phit pi lo chi chi yin ni mu ko pya sa ya ni ne a chi ni ri bo ma mu ti bi tane ko a chin da 100 lo pe daw ma phit par de prathama 3 ya twin chan phat mu ri sat phit ni me so yin afghan su ya ni ne a chin da lo pe da ri ko ya sign daw ma phit par de da mae chanaw ye adhika ji man ja ga afghan sit pwe ko song tat bi nyin nyai long gan se aw myin pho be phit de so da ko thal long pyo ja lo par de di long gan se aw myin pho myaw lin tha pi lo de ge lo ma aw myin bu so yin da taliban a phwet ma Tawan Sire Lu, Akan the Map Yogwen Yaga, Pyodora Pibare, Dibo Ma Taliban Bagata Zondeya Chachin Tomyana Mashi Dibi met Jenari Alo Malomachin, Afghan Biran Sunni Murigo, Lodamam Hobulu, Taliban Chenda Commission Chikega, the Taliban Chendari, Midazu Winine, Taliban Gonigo, people Tare Sago, Ibiga Twisi Tare Sobia, Bobia Tavare.
Coronavirus will Kusap Yanamu Bos so you do it in March Banangaman Nip. လေပိုင်းကျင်းပမယ်။နွေရာသီအိုလံပစ်အားကစားပွဲတွေကိုဖျက်ဖို့မဖြစ်နိုင်ဘူးလို့တိုကျိုမြို့နယ်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေကဒီကနေ့ပြောကြားလိုက်ပါတယ်။ပွဲကျင်းပမယ်ပုံစံတွေအစီအစဉ်တွေကိုပြောင်းဖို့လောလောဆယ်အစီအစဉ်ရှိသေးဘူးလို့ဝန်ကြီးချုပ်ရှင်းစွာဘေးနဲ့တွေ့ဆုံပြီးမှသူကပြောခဲ့တာပါ။တိုကျိုမြို့တာဝန်ရှိသူတွေအနေနဲ့နိုင်ငံတကာအိုလံပစ်ကော်မတီ IOC တာဝန်ရှိသူတွေနဲ့ပွဲစီစဉ်သူတွေနဲ့ဒီအဓိကပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းပြောကြားခဲ့ပါတယ်။ဂျပန်အိုလံပစ်ပွဲတော်အတွက်ဒီဂရိနိုင်ငံကအိုလံပစ်မီးတောက်ကိုမီးရှို့တိုင်ကိုအစဉ်စဉ်လက်စစ်ကမ်းသယ်ယူသွားမှာဖြစ်ပြီးတော့ဂျပန်အိုလံပစ်ပွဲတော်ဖွင့်တဲ့အခါမှာတက်မှတ်ထားတဲ့အားကစားကွင်းမှာအိုလံပစ်မီးတောက်ကိုပွဲတော်ကာလထွန်းညှိထားမှာဖြစ်ပါတယ်ရှင်။
American Mirazuka Agune NBA Basketball Yadigo, not a Zone Day Yachinaja Topian Yamashi, Yakanda Machi, Yasin Light, American Muda Basketball, Pojuka, Odune, Machina Bare, Yuda Jess and Oklahoma Thunder, Odune, Wemazakema, Yuda Gazama Uma, Corona Virus, Bokusaka, Sura go to be enough, Deep Wego, Pialai the Lu, Basketball Yadigo, Akanda Machi, Yasin Light, Subio, NBA Baka, Chinja, Kera, Pipa, Kamia.
ကျွန်တော်ကတော့ဒီနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်အခုသတင်းလွှာတွေထဲမှာတော့အရင်ဆုံး 28ရာစုပင်လုံကြီးလာခံမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်ရေးညှိနှိုင်းဆောင်ရွက်ဖို့ပြည်ထောင်စုညှိနှိုင်းရေးဆွေးနွေးမှုကော်မတီ UPDJC ဥက္ကဋ္ဌနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောပါတယ်။နှစ်နှစ်နီးပါးရပ်ဆိုင်နေတဲ့ UPDJC အစည်းအဝေးဒီကနေ့ပြန်ကျင်းပကြမှာအခုလိုပြောသွားတာပါ။လက်ရှိမှာကိုရိုနာဗိုင်းရပ်စ်အန္တရာယ်ရှိနေတာကြောင့်28ရာစုပ ုဌာန NRPC မှလုပ်တဲ့18ကြိမ်မြောက် UBDJC အစည်းအဝေးကိုဥက္ကဋ္ဌတောင်ယူထားတဲ့နိုင်ငံတော်အတိုင်ပင်ခံဂျွန်ဆန်စုတီတက်ရောက်ခဲ့ပြီးအခုလိုရက်တက်နေတဲ့အစည်းအဝေးကိုပြန်စတင်နိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အရေးကြီးကြောင်းအတိုင်ပင်ခံကသူ့ရဲ့အဖွင့်မိန့်ခွန်းမှာထည့်သွင်းပြောသွားပါတယ်
ကာလာရှိကမြန်မာပြည်ရဲ့ UPDJC အစည်းအဝေးပြန်လည်စတင်နိုင်ရင်ဟာဘယ်တော့ပဲဖြစ်ခဲ့ဒီစင်ကုန်းမှုတွေကျွတ်နေပါစေဒီမှာတို့အချင်းချင်းစိတ်ရှိဤခံပြီးအခြေအနေနှိမ့်နိုင်နိုင်ရဆိုရင်အောင်မြင်နိုင်ရဆိုတာကိုသက်သေရမှာဖြစ်ပါတယ်
UPDJC အစည်းအဝေးမှာသရုပ်ထအချိန်ပင်လုံညီလာခံပြန်ကျင်းပနိုင်တဲ့အချိန်ကိုထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ထားပေမဲ့အစည်းအဝေးပြီးမှတော့တမတာယုံပြောခွင့်ရဦးစော်ထေကဒီနေ့တည်တံ့အစည်းအဝေးပြီးမှပဲအတိအကျကိုထုတ်ပြန်ပေးနိုင်လိမ့်မယ်လို့ပြောသွားပါတယ်
။ကျွန်တော်တို့နိုင်ငံရေးနိုင်ငံကိုကျွန်တော်တို့ကဒီ2020ပထမလီလာအချိန်ဆိုတော့ဒီကြေအထူးပေါ့နော်။အဲ့လိုမျိုးဒီနေ့ကျန်ဆင်းဆင်းနဲ့ထားတော့ဒီဘလော့ရဲ့ဗိုင်းရပ်ကျန်မာတဲ့အခြေအနေပေါ်မှာရှိပြီးတော့ဒီလိုအခြေအနေဆက်မဆက်ဘူးဖြစ်လာတဲ့အချိန်ဒီလိုကျွန်တော်တို့သွားဖို့လိုဆိုတယ်။အဲဒါရောဒီဗိုင်းရပ်ကမကြောက်လို့မဖြစ်လာတဲ့ခါပေါ့နော်။
အစိုးရတပ်မတော်နဲ့ NCA ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်တွေဇန်နဝါရီ၈ရက်မှာလုပ်တဲ့၈ကြိမ်မြောက် GICM အစည်းအဝေးမှာပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို2020ပြည့်နှစ်အေပီလထဲနောက်မကျဘဲကျင်းပဖို့သဘောတူညီထားပါတယ်။ဒတိုင်းပြည်လုံးရဲ့လိုအပ်ချက်တွေကိုနိုင်ငံရေးပါတီတွေအနေနဲ့ဖြည့်ဆည်းနိုင်မှာမဟုတ်ဘဲအဓိကတောင်းအောင်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်ဝိုင်းပြီးစူးစမ်းကြဖို့ UPDJC ဒုဥက္ကဋ္ဌဦးသူဝေကဇန်နဝါရီ25ရက်မှာလုပ်တဲ့ UPDJC နိုင်ငံရေးပါတီအစုအဖွဲ့အစည်းအဝေးမှာပြောခဲ့ပူပါတယ်။ အဲ့ဒါကိုပဲဒီနေ့ UBD JC အစည်းအဝေးမှာနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကထပ်လောင်းပြောခဲ့ပြီးအစုအဖွဲ့တစ်ဖွဲ့ချင်းစီအနေနဲ့ကိုယ့်ရဲ့လူသားချက်တွေကိုယာနှုံးပြေးရမှပူးပေါင်းပါဝင်မယ်ဆိုတဲ့အခွင့်အရေးမျိုးနဲ့စစ်ဆက်ညှိနှိုင်းလို့ရမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်
နိုင်ငံရေးသူဝိုင်းတဲ့ဝန်ထမ်းကြီးမှတော့အသေးယူလျှော့တင်လုပ်နိုင်အောင်ကြိုးစားဖို့လည်းဖြစ်ပါတယ်။ဒီမှာတော့နိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်ဒီမှာတော့ UPDG အနေနဲ့ညှတာတဲ့အသေးယူလျှော့တင်ကိုအခြေခံပြီးစီလုံးညီညွတ်မှုတည်ဆောက်နိုင်ဖို့အထူးပဲအရေးကြီးတာပါပဲ။ဒါကြောင့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုပင်လုံးစိတ်ဓာတ်ကိုအခြေခံတဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဒီမှာတော့အားလုံးရှေ့ဆက်သွားကြအောင်တိုက်တွန်းလိုပါတယ်။
NCA စာချုပ်ရဆိုရင်တနိုင်ငံလုံးအပြည့်အစက်လက်မှတ်ထိုးဆက်ပွဲကသူတို့ထိန်းချုပ်နေပြီအသီးသီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးလုပ်ပြီးရလာရဲ့ဘုံသဘောတူညီချက်တွေနဲ့27ရာစုပင်လုံညီလာခံမှာဝင်ရောက်ဆွေးနွေးရမှာပါရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSA နဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကလွဲလို့ကြံတဲ့အဖွဲ့တွေကနိုင်ငံရေးဆွေးနွေးပွဲကြီးလုပ်ထားပြီးဖြစ်ပါတယ်ALP ကတော့ရခိုင်ပြည်နယ်ရဲ့လက်တလုံးပဋိပက္ခအခြေအနေကြီးကြောင်းသူ့ရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုရခိုင်မှာမလုပ်ဘဲတခြားဆွေးနွေးပွဲပုံစံနဲ့ရန်ကုန်မှာလုပ်သွားဖို့သဘောတူညီမှုရထားကြောင်းတမတရုံပြောခွင့်ရဦးစောတေကဒီနေ့ UBDJC အပွဲအပြီးမှာပြောခဲ့ပါတယ် UBDJC မှာအစိုးရလက်နက်ကိုင်နဲ့နိုင်ငံရေးပါတီအစုအဖွဲ့၃ခုစီကအချို့ကျရွေးချယ်ထားတဲ့ကိုယ်စားလှယ်48ယောက်ရှိပြီးနိုင်ငံရေးစီးပွားရေးလူမှုရေးလုံခြုံရေးမြေယာမူဝါဒဒီကဏ္ဍ၅ခုမှာအခြေခံပြီးလာမယ့်27ရာစုညီလာခံမှာဆွေးနွေးသွားမှာဖြစ်ပါတယ်
။ကိုစောထက်ပြောပြခဲ့တာပါရှင်။အခုပြည်ထောင်စုလွှတ်တော်တွေကဖွဲ့စည်းပုံပြင်ဆင်ရေးဒီကနေ့အခြေအနေကိုသိကြရပါမယ်ရှင်။နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာအရေးပေါ်ကာလမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာအနှင်းတာစတာတွေနဲ့သက်ဆိုင်တဲ့2008အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့အဆိုပြုချက်တွေကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့တာမှာအောင်မြင်မှုမရခဲ့ပါဘူး။ဒီကြောင့်ကိုတော့ VOA သတင်းတောက်ကိုမိုးစောကဆက်ပြီးတော့ပြောပြပါမယ်ရှင်
။ဟုတ်ကဲ့ဒီကနေ့မဲခွဲဆုံးဖြတ်တဲ့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန် 436 ပုံမှန်ခွဲကာကြီးမှကျုံးဝင်တဲ့ပုံမှန်ခွဲ14ခုဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်မှာပါဝင်တဲ့ပုံမှန်ခွဲတွေဖြစ်ပါတယ်ဒီကနေ့ပယ်ဖြတ်ပြင်ဆင်ဖြည့်ဆွက်နိုင်ရေးအတွက်ပြည်ထောင်စုလွှတ်တော်မှမဲခွဲဆုံးဖြတ်ရာမှာသတ်မှတ်ထားတဲ့ထောက်ခံမဲ85ရာခိုင်နှုန်းမကျော်တာကြောင့်မူလအတိုင်းထားရှိဖို့ဆုံးဖြတ်ကြောင်းလွှတ်တော်နာယကဦးတီခွန်မြတ်ကကြေညာခဲ့ပါတယ
်ပုံမှန်412ပုံမှန်ခွဲကကြီးပယ်ဖြတ်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်412ပုံမှန်ခွဲခခွေပယ်ဖြတ်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ်ပုံမှန်413ပယ်ဖြတ်မှုအတွက်ထောက်ခံဆန္ဒမဲ414မဲဖြစ်ပါတယ်ထောက်ခံဆန္ဒမဲ85ရာခိုင်နှုန်းမကျော်တဲ့အတွက်မူလအတိုင်းဖြစ်ကြောင်းကြေညာပါတယ
်ပုံမှန် 412 ပုံမှန်ခွဲကာကြီးနဲ့ခါခွေဟာပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါမဲ့အခြေအနေကြုံရင်သမရကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးရေးပေါ်အခြေအနေကြေညာဖို့ဖြစ်ပါတယ်ပုံမှန်413ပုံမှန်ခွဲကာကြီးနဲ့ခါခွေးကတော့ရေးပေါ်အခြေအနေကြီးညာတဲ့ဒေတာမှာတမ်ရော်ရဲ့အကူအညီရယူဆောင်ရွက်ဖို့နဲ့လူအပ်ရင်စေအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးတမ်ရော်ကာကွယ်ရေးဦးစီးချုပ်ကိုအုပ်ချုပ်ရေးတရားစီရင်ရေးဆိုင်ရာလုပ်ပိုင်ခွင့်နဲ့တာဝန်တွေအနှင်းဖို့ပါဝင်တာဖြစ်ပါတယ်ဒီကနေ့ဆုံးဖြတ်တဲ့ပုံမှန်တွေက412 413 415 419 418 419 420နဲ့420တို့ပါဝင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓနေ့ကလည်းအခန်း7ရေဘော်ကာလဆိုင်ရာပြဋ္ဌာန်းချက်မှာပါဝင်တဲ့ပုံမှန်410နဲ့417ကိုပြင်ဆင်ဖြည့်ဆွတ်ဖို့မဲခွဲခဲ့ပေမဲ့ပြောင်းလဲနိုင်တာမရှိခဲ့ပါဘူးဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီနေ့တတိယမြောက်နေ့အထိပုံမှန်ခွဲ44ခုကိုမဲခွဲဆုံးဖြတ်ခဲ့ပေမဲ့ပုံမှန်32ပုံမှန်ခွဲကာကြီးနဲ့ခါခွေးကိုသာပြင်ဆင်နိုင်ခဲ့တာဖြစ်ပါတယ်လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နေတဲ့အခြေအနေပေါ်မှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကအခုလိုပြောဆိုထားပါတယ်
။မ ဓိကတော့အခက်အမြန်တော့ဘယ်ကြီးကိုရှင်းအောင်လို့ပြင်ဆင်နေတာတဲ့လက်ရှိနိုင်ငံတော်ရဲ့အခြေအနေပဂတိအခြေအနေဒီဒီသားတွေနိုင်ငံလူနိုင်ငံသားတွေဘဝကိုပြချတိပြီးတော့လိုအပ်တဲ့ကဏ္ဍတွေမှာပဲထင်ကြောင်းပြီးတော့ပြုပြင်ဆောင်ရွက်သွားမယ်အဲ့လိုထင်ကြောင်းပြီးပြုပြင်ဆောင်ရွက်နေတဲ့နေရာမှာမှဒီခြေကဥပဒေကြီးနဲ့တဲ့ရောက်မှုတစ်ခုရှိနေတယ်ဆိုရင်အဲ့ဒီဟာကိုအားလုံးညှိနှိုင်းပြီးပြင်ဆင်သွားမယ်။အဲ့ဒါဆိုရင်တော့ပြည်စည်းလုပ်ငန်းနဲ့အဆင်ပြေမယ်။ဒါကတိုင်းပြည်ရဲ့ဘုံရုပ်တုတက်မှုအစီအစဉ်ရဲ့ခံစားနေရတဲ့ဒုက္ခဒါတွေလည်းပြင်းပြသွားနိုင်တယ်လို့အငြင်းအတူပဲမြင်ပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာလှမိုးကလက်ရှိအချိန်မှာမအောင်မြင်သေးပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်ကြိုးစားသွားမယ်လို့ပြောဆိုထားပါတယ်။နိုင်ငံရေးလေလာသုံးတပ်သူတွေကတော့အနာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တမ်ဘရောခေါင်းဆောင်တွေအကြားမှာအရင်ဆုံးညှိနှိုင်းတင်ကြောင်းထောက်ပြတာတွေရှိခဲ့ပါတယ်။မနေ့ဖန်မှာတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းပါပုံမှန်436ပုံမှန်ကွဲကာကြီးမှာအကျုံးဝင်တဲ့ပုံမှန်ကွဲ12ခုကိုမဲပေးပြီးဆက်လက်ဆုံးဖြတ်မှာဖြစ်ပါတယ်။ဒီပုံမှန်ကွဲတွေကလည်းရေးပေါ်ကာလဆိုင်ရာပြတ်ထန်းချက်အခန်းကပုံမှန်အများစုဖြစ်ပါတယ်။
ကိုမိုးစောပြောပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကစည်ရေးပြိပခါတွေနဲ့ဒီဒေသခံတွေရဲ့အခက်အခဲတွေကိုလည်းအလှည့်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေတလကြာကြာဆက်တိုက်လို့ဖြစ်နေတာကြောင့်ဒေသခံတွေပိုးပြီးတော့ဘေးဒုက္ခရောက်နေကြရပါတယ်တချို့ဒေသတွေမှာစားနပ်ရိက္ခာတည်ယူခွင့်ပိတ်ပင်တားမြစ်ထားတာကြောင့်ရိက္ခာပြတ်တဲ့အခြေအနေကိုလည်းရောက်နေပါပြီစစ်ဘေးဒဏ်သင့်ဒေသခံတွေရဲ့အခြေအနေနဲ့သူတို့ရင်ဆိုင်နေကြရတာတွေကိုဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်ကိုတက်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
။ခိုင်ပြည်နယ်နောက်ပိုင်းကတလကြော်ကြတိုက်ပွဲတင်းထန်နေတဲ့ကြောက်တော်မြို့နယ်ကဒေသခံတချို့ဟာဘေးလွတ်ရာကျွော်တွေကိုထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ဝင်တွေရဲ့ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်ဝင်းကပြောပါတယ်
။ဒီရန်ဒီလိုညပါရောက်တယ်။ဆက်ပြီးတော့လက်မကြီးနေတယ်။အဲဒီမှာစစ်တပ်တွေရှိတယ်။သူတို့ရွာသားတွေကမနေကြတာကြတော့အဲ့ဒီကိစ္စကဒီမှာဆုတ်သွားတာကဒါကြလေတဲ့မိကနေပြီးတော့မဟုတ်ဖက်ပြီးချောင်းဒေသဖက်ကိုသူတို့ဖြတ်ပြီးတော့ပြေးကြရတာပေါ့ပြေးပြီးတော့အဲ့ဒီကနေတဆင့်ကျွန်တော်တို့အဲ့ဒီနီးနားမှာရှိတဲ့ရွာတွေကိုသူတို့ဒါဟိုသူတို့နဲ့နင်းဆက်တဲ့မိသားစုဝင်တွေရှိတဲ့နေရာတွေမှာဟိုရှောင်ပြီးနေကြရတာပေါ့တချို့ကြတော့လေမြို့ပေါ်ကိုရောက်လာကြတယ်မြို့ပေါ်မှာအခုကကလေးတွေကလည်းဒီမြို့နယ်လုံးဈေးကျန်းကျောင်းသားတွေကျောင်းသား1000ကျော်3000ပတ်ဝန်းကျင်လောက်ကအကုန်လုံးမြို့ပေါ်မှာပြုံပြီးတော့ပေါ့ဟိုကျောင်းသားမိဖတွေရောပါတယ်ရောဆိုတော့မြို့ပေါ်မှာလည်းလူငင်းကချောက်ချောင်လို့ရှိတယ်အရင်ကလေးကလည်းကျွန်တော်တို့စစ်ပေးချောင်ချူရှိတယ်ဆိုတော့ချက်ပြီးတော့စစ်ပေးချောင်တွေပါရောက်နေကြတယ်လို့ပြောတယ်ဆိုတော့မြို့ပေါ်မှာတော့အကုန်လုံးကျွန်တော်တို့ဒါဟိုပြည့်ကျက်ပြီးတော့ရှိမှာပေါ့နေမယ့်နေရာလေးတော့တော့အခက်အခဲရှိနိုင်တယ်ဆိုတော့ကျွန်တော်ကြားတော့တော့စာဝင်ဟိုပေါ့ဝတ်တစီကိုတစ်ခုနဲ့ဒါထွက်ပြေးလာကြတာပေါ့ပစ္စည်းတွေအကုန်လုံးစွန့်ပြီးတော့မှအသက်တွေလွတ်ပြေးကြရတာပေါ့
လက်ရှိချင်းဒီကျောက်တော်မြို့နယ်တွင်းကကလတန်မြေတခြားမှာဆူရတက်နဲ့အေဖွေတို့တိုက်ပွဲတွေပြင်းထန်နေတာကြောင့်နေစဉ်နဲ့အမျှဆေးဆောင်သူတွေရောက်ရှိနေတယ်လို့ကျောက်တော်မြို့နယ်ပရဟိတတင်ကတာဝန်ရှိသူတူကပြောပါတယ
်နေပြီးတော့ဟိုထွက်ပြစ်လာတာလူတွေကျောက်တော်ကတော့လက်ရှိကတော့ကျွန်တော်တို့ကျောက်တော်မှာကျောက်တော်ကို900ကျော်လောက်ရောက်ရှိလို့ရှိပါတယ်ဩဟိုဟာပါနဘူခင်ကြည့်ရောဟိုဒုက္ခသည်စလင်းဆောက်ထားတဲ့နေရာမှာတော့ရောက်ရှိလို့ရှိပါတယ်အခုပါလေဩအခုလက်ရှိဖြစ်နေကတော့နေရာကတော့ဟိုအတင်းကျပ်ပါတယ်ဘယ်လိုဆိုလဲဆိုတော့ဒီခြေတန်းကျောက်သားတွေစံပွဲဖွင့်နေရတဲ့သူတွေလေးအဲ့ဒီမှာထားတာလေးရှိတယ်ဗျအဲ့ဒါကြောင့်လည်းဒုက္ခသည်တွေကတော့နေရာအားကိတ်ရှိတယ်ပေါ့တောက်တုံးရည်တွေကလုံလောက်မှုမရှိပါဘူးဟာရသလောက်ရှင်နေတဲ့သူတို့ကအဆင်ပြေအောင်လုပ်ပြနေရပါတယ်
ရခိုင်နောက်ပိုင်းကကြောက်တော်မင်းကြားမြေပုံအဲ့ဒီရတိတော်မျိုးနေဖက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေတယ်လို့ဒေသခံတွေကလည်းနေရာတည်ကြမရှိပြီးဘေးလွတ်ရာကိုထွက်ပြေးရင်ထိခိုက်ဒဏ်ရာရသူတွေနဲ့သေဆုံးသူတွေလည်းရှိနေပါတယ်။မနေ့ကလည်းကြောက်တော်မျိုးနေတွင်က prime time ကြီးရွာကနေထွက်ပြေးလာတဲ့မိသားစုတစ်ခုကလန်ခီးမှာလက်နက်ကြီးတွေထိမှန်ခဲ့တာကြောင့်တဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။ဒီကနေ့မှလည်းကြောက်တော်မျိုးနေ prime time ကြီးရွာဘက်မှာလက်နက်ကြီးတွေကြားပြီးထိခိုက်ဒဏ်ရာရသူတွေရှိနေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒါပြင်အမျိုးနဲ့တင်ကကစုကိုင်းဖက်နဲ့တလရှောင်းဖက်မှာရှိတဲ့ကျေးရွာ20လောက်ကိုစာနယ်ရက်ခတည်ယူခွင့်တွေပိတ်ပင်ထားတာကြောင့်ဒေသခံတွေစာနယ်ရက်ခပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့အန်ဒေသခံကိုမျိုးလင်ကပြောပါတယ
်။အဲ့ဒီဘက်မှာဒလဲအုပ်စုပေါ့နော်အမျိုးနဲ့တော့မှတည်တဲ့ဒလဲအုပ်စုကြီးမှာတော့ကုန်းခတဲ့နိုင်လာပိုင်းကပေါ့နိုင်လာပေါ့စင်ကိုရဲ့နေကနေပြီးတော့စွန့်နိုင်ကပဲကုန်းတက်မတော်ကနေပြီးတော့ဆက်ပလိတ်တွေပေါ့နော်အဲ့ဒီလိုပြပြင်းနောက်ပိုင်းမှာတော့ဒီနေ့ဒီကျောင်းတဲ့ခါဒီယူခွင့်မရဘူးပေါ့နော်အရှံတွေအပါဝင်ရှံရဲအစောစီရဲဓာတ်စီရဲချောရဲငပိတ်ရဲငရုတ်တိရဲအကြခတိခါစမှုကကြပေါ့နော်လူကျောတဲ့ကျောင်းတဲ့ခါဟိုတို့မြောက်ကိုတက်မတော်ကနေပြီးတော့လုံးဝတည်ယူခွင့်
မရှိတဲ့နောက်ပိုင်းမှာတော့ဒီနေ့အထိတော့ကျွန်းနေခါဆိုတော့အမျိုးကြီးပြက်လောက်တော့ကြာပြီပေါ့နော်။ဆံမရှိတော့တက်တည်တဲ့ရွယ်တွေကိုကျွန်းရတဲ့ဒေသခံတွေကအမျိုးကြီးချိတ်တော့ကြာပြီပေါ့နော်။ပလောက်အမျိုးနေဖက်တယ်မှာလေတိုက်ပွေးတွေပြင်းထန်နေတယ်လို့ပလောက်ဝဒေသခံတွေအတွက်ဆံနေရဲခါတွေကိုတင်သွင်းနေတဲ့ကလတန်ရေလမ်းကြောင်းကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေဆံနေရဲခါပြက်လက်မှုတွေနဲ ဒီနေ့ကတော့ဒီနေ့ရဲ့ပြည်သူ့ရေးအသံလွှင့်ရေးအစည်းအဝေးကိုတင်ဆက်ပေးတာပါရှင်။အခုရခိုင်ပြည်နယ်ဘက်ကစီးရေးပြည်ပခါတွေနဲ့စစ်ချောင်းဦးရဲ့တသိန်း200ကျော်အထိရှိနေပြီ။စစ်ဝင်ရေးခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းသားများမျိုးနွယ်စုစီရင်အားရေးစီကထုတ်ပြန်ထားပါတယ်ခင်ဗျာ။
ဘာလို့ငယ်များပြမှာပြန်လည်ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်အန်ဒရယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖြတ်ထားကြပါတယ်။ဒီမနက်ကမှဗိုင်းရပ်ကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန်ဒရယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်တိတ်မကြခင်ကာလမှာကြာရောက်တော့မဲ့တကြံရေကစား ဝဆွေးနွေးကြတဲ့အကူစာနယ်ဘက်ဖြစ်ဖြစ်အတန်နဲ့ဘက်ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်ရဲ့ဆွေးနွေးချက်တွေကိုကောင်းလို့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ဖုန်းနံပါတ်က1300နှစ်3000နှစ်999လေးအီးမေးလ်လိပ်စာက
အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီ17နိုင်ကြပါရဲ့ရှင်။နောက်နှစ်နိုင်ကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ဥရောပခင်ရဲ့မြန်မာအေးသုံးသက်ချက်၊ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါ။လိုင်းတို့မီတာ19kHz 15.5တုံညလိုင်းတို့မီတာ29kHz 17.8ဒုံညလိုင်းတို့မီတာ32kHz 9333နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ196kH ရှင်အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မှုအတွက်ဥရောပနိုင်ငံတွေကလာမယ့်ခီးသည်တွေကိုတောက်ကြနေကစပြီးတော့ရက်30ဝင်ခွင့်မပြုဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတိုက်ဖျက်ရေးနဲ့ကူးစက်မှုကြောင့်စီးပွားရေးထိခိုက်မှုကြားကံပေးဖို့အစီအစဉ်တွေကိုဗိုလ်ထုနေညာတော့ကတနိုင်ငံလုံးကိုထုတ်လွှင့်တဲ့မင်ကွန်းထဲမှာသမ္မတထရမ့်ပြောကြားသွားခဲ့တာပါ။အမေရိကန်လာတာကန့်သက်ခံရတဲ့အထက်မှာဗြိတိန်နိုင်ငံမပါဝင်ပါဘူး။တနိုင်ငံနဲ့တနိုင်ငံနယ်စည်းအကန့်အသတ်မရှိသွားလာနိုင်တဲ့ဥရောပရှန်ဂန်26နိုင်ငံစီပြီးခဲ့တဲ့14ရက်အတွင်းရောက်ခဲ့သူတွေကိုအမေရိကန်တဲကိုဝင်ခွင့်မပြုဘူးလို့အင်ဗျူတော်ကြေညာချက်မှရှင်းထားပါတယ်။အမေရိကန်နိုင်ငံသားတွေဆိုရင်တော့ကြိုတင်ဆေးဆင်မှုတွေလုပ်မဲ့တတ်မှတ်လေးစိတ်တွေကနေအမေရိကန်ကိုလာရမယ်လို့ပြောထားပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတဲ့ဟောလိဝုဒ်မင်းသားကြီးအော်စကာအကယ်ဒမီဆုရှင်တော့မ်ဟန့်စ်ကသူနဲ့သူ့ဇနီးရီတာဝီလ်ဆန်တို့ဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရတယ်လို့ကြေညာပါတယ်။သူနဲ့သူ့ဇနီးဖြစ်တဲ့ဒီအဆိုတော်ရုပ်ရှင်မင်းသမီးတို့ဟာဩစတြေးလျနိုင်ငံကဂိုးကိုစတက်ကတူဆေးရုံမှာတီးကြားခွဲပြီးတော့ကုသမှုခံယူနေပြီးတော့သူတို့ဟာဒီအေးမီကိုပူချိန်တက်တာကိုလက်ကိုက်ခဲတာပင်မနွမ်းနယ်ဖျားနာခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးခဲ့တာဖြစ်တယ်လို့တော့မ်ဟန့်စ်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်မှုတိုးနေချိန်မှာပဲဂျပန်နိုင်ငံကတော့နှစ်လယ်ပိုင်းကျရင်ကျင်းပမယ့်ဒီနွေရာသီအိုလံပစ်အားကစားပြိုင်ပွဲတွေကိုဖျက်ဖို့မဖြစ်နိုင်ဘူးလို့တိုကျိုမြို့နယ်အုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်။ပွဲကျင်းပမယ့်ပုံစံတွေအစီအစဉ်တွေပြောင်းဖို့အခုထိအစီအစဉ်မရှိသေးဘူးလို့ဝန်ကြီးချုပ်ရှင်ဇော်အဘင်းနဲ့တွေ့ဆုံပြီးမှသူကပြောကြားခဲ့ပါတယ်ရှင်
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မောင်ပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှူးကကိုရနိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျွန်မတို့ Radio Season PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာမျိုးပါရှင်။
This program has come to you from the Voice of America, Washington. From Washington, this is